Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တရရဲ့2023ခုနှစ်နိုဝင်ဘာလ2ရက်စက်တာရီနေ့စီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုက်ဒိုမီတာ192532ပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့စုမြတ်ပါမှာဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာနယ်ဇက်ဂိတ်ကနေပြီးတော့နိုင်ငံသားတွေနဲ့ဒီနိုင်ငံသား passport ကိုင်ဆောင်ထားတဲ့ Palestine တွေအီဂျစ်နိုင်ငံဘက်ကိုဒီကနေ့လဲသွားနိုင်ခဲ့ကြပါတယ်။ Israel, Jordan, Japan နဲ့တောင်ကိုရီးယားနိုင်ငံကိုသွားရောက်မဲ့ဒီ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ရဲ့အရှေ့အလယ်ပိုင်းနဲ့အာရှဒေသခီးစဉ်ကိုဒီကနေ့စတင်ပါတယ်။တခါဒီရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီတရုတ်မြန်မာနယ်စပ်ဒီငယ်ငင်းချမ်းရဲ့အတွက်ကိုတရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာရှင်းပြပေးပါမယ်ရှင်
။ကျေးဇူးပါ Best Team မြန်မာရေး။အခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်သုံးမြို့ညီနောင်မဟာမိတ်အဖွဲ့ကထိန်းချုပ်လိုက်ပြီးဒီနေ့နောက်ဆုံးထပ်သိမ်းလိုက်တဲ့အခြေအနေကိုလည်းကိုကန့်ပြောခွင့်ရက
ဒီနေ့မနက်တော့ဒီတက်စခန်းတစ်ခုထပ်မံသိမ်းပိုက်ရရှိခဲ့တယ်။နေရာကတော့ကျွန်တော်ကူကန်ခရိုင်သုံးဆန်းတီတောက်မှာရှိတဲ့တက်စခန်းတစ်ခုပေါ့နော်။အခုအလုံးစုစုပေါင်းတော့90ကျော်တော့ရှိပါပြီ
။နောက်ကရင်ဘက်ကော့ကရိတ်မှာလည်းတိုက်ပွဲတွေကြောင့်ဒေသခံတချို့ထိခိုက်ဒေဆုံးခဲ့ရပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြန်ဖြစ်မဲ့အရေးဒေသခံတွေစိုးရိမ်နေကြပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့စစ်သားရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထေတရသတင်းတွေကိုမဆုမြမနဲ့ပဲပြောပြပေးပါပါခင်ဗျာ
။ဂါဇာကမ်းမြောင်ဒေသဒီတောင်ပိုင်းရာဖာနယ်ဇက်ဂိတ်ကနေပြီးတော့နိုင်ငံသားဒါနဲ့နိုင်ငံသား passport နိုင်ငံကူးလက်မှတ်ကိုင်ဆောင်သူပါလက်စတိုင်းတွေဒီကနေ့ကြာသပတေးနေ့မှာလဲအီဂျစ်နိုင်ငံကကိုထွက်ခွာသွားခဲ့ကြပါတယ်။ Israel, Egypt နဲ့ Hamas ဆက်သွေးကြွအဖွဲ့ကိုဂျားဝင်ညှိပေးတဲ့ကတ္တာနိုင်ငံတို့ဂျားမှာရထားတဲ့သဘောတူညီမှုအရာနိုင်ငံသားတွေနဲ့ဒီပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့ပါလက်စတိုင်းတချို့ဂါဇာဒေသထဲကနေထွက်ခွာနေကြတာဖြစ်ပါတယ်။ American passport ကိုင်ဆောင်ထားသူတွေလဲဂါဇာကမ်းမြောင်ဒေသထဲကနေထွက်ခွာနိုင်ဖို့ကြိုးစားဆောင်ဆိုင်ခဲ့ကြပါတယ်။
I came down to Gaza about 6-7 months ago. I came down to spend Ramadan with my family, but since
သူချစ်ခင်ရင်းနှီးသူတွေကိုထားခဲ့ရတဲ့အတွက်ဂါဇာကနေထွက်ခွာသွားရမှာကိုဝမ်းမသာနိုင်ဘူးလို့ American နိုင်ငံသား Palestine ဝယ်ဘွား Susan Sicko ကပြောပြနေတာပါ။သူထားခဲ့ရသူတွေကိုဘယ်တော့မှပြန်တွေ့ရမယ်ဆိုတာမသေးကြကြောင်းနဲ့ Palestine ဘက်မှဘယ်သူမှလုံခြုံမှုမရှိကြောင်းပြောပြနေတာဖြစ်ပါတယ်။သူဆိုရင်ဂါဇာကနေထွက်ခွာသွားနိုင်ဖို့ကြိုးစားနေတာအခု9ချိန်မြောက်ဖြစ်ပါတယ်။ American နိုင်ငံသားအယောက်400လောက်နဲ့သူတို့ရဲ့မိသားစုတွေကိုဘေးလွတ်ရာကယ်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့ American ပြည်ထောင်စုကပြောကြားထားပါတယ်။ဘတ်စကားနှစ်စီးစာနိုင်ငံသား passport ကိုင်ဆောင်ထားသူတွေအီဂျစ်နိုင်ငံဘက်ကိုဒီကနေ့သွားနိုင်ခဲ့တယ်လို့ Palestine နေချက်ဖြတ်ကျော်ရေးဆရာဌာနက AP သတင်းဌာနကိုပြောပါတယ်။သဘောတူညီမှုအရ American, Britain, Japan, Indonesia စတဲ့နိုင်ငံစုံကဒီနိုင်ငံသား400လောက်ဗဟုထုနေတဲ့ကအီဂျစ်နိုင်ငံဘက်ကိုဖြတ်သွားနိုင်ခဲ့ကြပါတယ်။တရင်းနှစ်ပတ်အတွင်းမှာဂါဇာကမ်းမြောင်ဒေသထဲမှာရှိနေကြတဲ့နိုင်ငံသား passport ကိုင်ဆောင်ထားသူ9500လောက်ဘေးကင်းရာကိုထွက်သွားနိုင်မယ်လို့ဂါဇာဒေသကိုအုပ်ချုပ်သူတွေကကြေညာထားတဲ့အကြောင်းတတ်တမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ Reuters သတင်းမှဖော်ပြပါတယ်။ Israel တို့တိုက်ခိုက်ခဲ့တယ်လို့ဝန်ခံထားတဲ့ဂျလာဘီယာဒုက္ခသည်စခန်းတိုက်ခိုက်ခံရမှုမှာ Palestine 195ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ Hamas အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုဟာဆက်ရစွဲမှုမြောက်နိုင်တယ်လို့လူခွင့်ရေးဆရာကုလသမဂ္ဂအရာရှိတွေကပြောကြားထားပါတယ်။ Hamas စစ်သွေးကြွအဖွဲ့ကိုအပြုတ်ချေမှုန်းမယ်လို့ကြေညာထားတဲ့ Israel ဘက်ကလည်း Palestine ဒေသတွေအပေါ်တိုက်ခိုက်မှုတွေကိုဒီနေ့လဲဆက်ပြီးတော့လုပ်နေကြပါတယ်ရှင်
။ဒီဂါဇာဒေသစစ်ပွဲပေါ်အခုလိုနိုင်ငံတကာဝေဖန်မှုတွေမြင့်တက်နေချိန်မှာ American နိုင်ငံရဲ့ဝန်ကြီး Israel နဲ့ Jordan တွားနေပြီလို့ထုတ်ပြန်လိုက်ပါတယ်။ဂါဇာဒေသမှာ Israel နဲ့ Hamas တို့စစ်ပွဲတွေဖြစ်ပွားနေပြီးစစ်ပွဲပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေမြင့်တက်နေချိန်မှာပဲ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ဟာ Israel နဲ့ Jordan ကိုအခုတစ်ပတ်အတွင်းသွားရမှာဖြစ်တယ်လို့ American နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်တာပါ။ဝန်ကြီး Blinken ဟာ Washington ကနေဒီနေ့ဂျက်တာပရီမှာထွက်ခွာมาဖြစ်ပြီး Israel နဲ့ Jordan နိုင်ငံတွေကိုမနေ့ဖြန်မှာရောက်มาဖြစ်ပါတယ်။ဒါအပြင်ဒီခေတ်စဉ်အတွင်းဝန်ကြီး Blinken ဟာအရှေ့လေပိုင်းကတခြားနိုင်ငံတွေကိုလည်းဝင်ရောက်နိုင်ခြေရှိနေပါတယ်။ အစ္စရေးနဲ့ဟာမတ်စစ်ပွဲကြောင့်အရှေ့လယ်ပိုင်းဒေသမှာအခြေအနေတွေရရွတ်တဲတဲဖြစ်နေတာကြောင့်ဒီခီးစင်ကဝန်ကြီးဘလင်ကန်ရဲ့တန်တမာရေးလုပ်ငန်းစဉ်တွေအတွက်လည်းရှုပ်ထွေးလာနိုင်ခြင်းရှိနေပါတယ်။ဂျော်ဒန်နိုင်ငံကတော့အစ္စရေးမှာရှိတဲ့သူရဲ့တန်မတ်ကိုမနေ့ဗိုလ်တွင်ကပြန်ခေါ်လိုက်ပြီးဂျော်ဒန်နိုင်ငံဆိုင်ရာအစ္စရေးတန်မတ်ကိုလည်းဂျော်ဒန်လာခွင့်ပြုမှာမဟုတ်ဘူးလို့ကြေညာထားပါတယ်။ဒါအပြင်ဂါဇာဒေသမှာစစ်ပွဲမပြီးမချင်းဒီကိစ္စကိုပြန်စဉ်းစားမှာမဟုတ်ဘူးလို့လည်းဂျော်ဒန်ဘက်ကပြောထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံရှေ့ပိုင်းဟာဆွန်ဒေသပေါ်ရုရှားရဲ့တိုက်ခိုက်မှုကြောင့်မြို့လယ်ကဆောက်ဦးတွေပျက်စီးပြီးတော့တယောက်သေဆုံးနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဟာဆွန်ဒေသအုပ်ချုပ်ရေးမှူးကပြောကြားပါတယ်။ဗုဒ္ဓနေရုံကတိုက်ခိုက်ခံရတဲ့နေရာမှာထိခိုက်ပျက်စီးမှုတွေကအတော်လေးပြင်းထန်တယ်လို့သူကပြောပါတယ်။ယူကရိန်းနိုင်ငံဒေသ10ခုကနေရာပေါင်း118နေရာထက်မနည်းကိုရုရှားရဲ့ဘက်ကဗုံးကျဲတိုက်ခိုက်ခဲ့တာမှာပြီးခဲ့တဲ့တစ်နှစ်အတွင်း24နာရီအချိန်ကာလအမှာအများဆုံးတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းပြည်ထောင်စုဌာနကဗုဒ္ဓဟူးနေ့အစောပိုင်းတုန်းကပြောကြားခဲ့ပါတယ်။ရုရှားရဘက်ကအဝေးထိန် drone ယာဉ်တွေနဲ့တိုက်ခိုက်မှုတွေကိုလည်းလုပ်နေပါတယ်။ဒီသတင်းပတ်ထဲယူကရိန်းစစ်တပ်ရဲ့တိုက်ခိုက်မှုအတွင်းမှာရုရှားရဲ့မြေပြင်ကနေဝေဟင်ပြည့်မစောဒုံးပြစ်စင်၄ခုပျက်စီးသွားခဲ့တယ်ဆိုတဲ့ထောက်လှမ်းရေးသတင်းတွေရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ယူကရိန်းစစ်တပ်တုံးနေတဲ့ပြစ်မှတ်ကိုထိမှန်အောင်ပြစ်နိုင်တဲ့လက်နက်တွေကြောင့်ရုရှားတို့ရဲ့လေကြောင်းရန်ကာကွယ်ရေးစနစ်အခြေအနေတိတ်မကောင်းဖြစ်နေတာကိုပြသနေတာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကတုံ့တက်ပါတယ်ရှင်
။ပါကစ္စတန်မှာတော့အာဖဂန်နိုင်ငံသားသန်းချီပါဝင်အထောက်ထားမဲ့နိုင်ငံသားတွေကိုရှာဖွေဖမ်းဆီးနှင်ထုတ်ဖို့လုပ်နေပါပြီ။ပါကစ္စတန်နိုင်ငံထဲမှာတရားဝင်စာရွက်စာတမ်းအထောက်ထားမရှိဘဲနေထိုင်နေကြတဲ့အာဖဂန်နိုင်ငံသား1.8သန်းအပါအဝင်ပြည်ပကလာရောက်နေထိုင်နေကြသူတွေကိုပါကစ္စတန်အာဏာပိုင်တွေကလိုက်လံဖမ်းဆီးရှာဖွေပြီးနိုင်ငံတဲကနေနှင်ထုတ်ဖို့လုပ်နေတာပါ။အဲ့ဒီလိုတရားမဝင်နေထိုင်နေတဲ့သူတွေသူတို့နိုင်ငံကိုသူတို့ဆန္ဒလျောက်ပြန်သွားဖို့အချိန်ပေးထားတာနိုဝင်ဘာ1ရက်နေ့ဗိုလ်ထုနေ့ကတလပြည့်သွားပြီတဲ့နောက်ပါကစ္စတန်ဘက်ကအခုလိုစတင်လှုပ်ဆောင်လာနေတာဖြစ်ပါတယ်။ပါကစ္စတန်အာဏာပိုင်တွေရဲ့ဖမ်းဆီးပြီးတင်းကျပ်ပြန်ပို့တာမခံရအောင်ရှောင်နိုင်ဖို့အတွက်အာဖဂန်နိုင်ငံသား2,000ခွဲလောက်ဟာနိုဝင်ဘာလ1ရက်နေ့နောက်ဆုံးရက်မတိုင်ခင်သူတို့ဘာသာသူတို့အာဖဂန်နိုင်ငံကိုပြန်သွားကြတယ်လို့တော့ပါကစ္စတန်အာဏာပိုင်တွေကပြောခဲ့ပါတယ်။ပါကစ္စတန်နိုင်ငံတက်ကနေနှစ်ထုတ်ခံမဲ့သူတွေထဲမှာအာဖဂန်နိုင်ငံမှာတာလီဘန်တွေ2021ခုနှစ်ကအာဏာရယူပြီးတဲ့နောက်ထွက်ပြေးလာတဲ့သူ6,000ကျော်ရှိတယ်လို့လည်းကုလသမဂ္ဂနဲ့ပါကစ္စတန်အာဏာပိုင်တွေကပြောထားပါတယ်။အဲ့ဒီထဲမှာအမေရိကန်နိုင်ငံကိုလူဝင်မှုကြီးကြပ်ရေးအထူးအစီအစဉ်နဲ့ရွှေပြောင်းအခြေချနေထိုင်မဲ့အာဖဂန်နိုင်ငံသား2,000ခွဲထက်မနည်းရှိနေပြီးအဲ့ဒီလူတွေကိုကာကွယ်နိုင်ဖို့အတွက်ပါကစ္စတန်အာဏာပိုင်တွေနဲ့အနီးကပ်လက်တွဲလှုပ်ဆောင်နေတယ်လို့တော့အမေရိကန်အာဏာပိုင်တွေဘက်ကပြောထားပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 1539ညာ5.25 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာသရီနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေအများဆုံးရောက်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ကိုကန်တအားနဲ့ရခိုင်တိုင်းဒေသလက်နက်ကိုင်ကြီးကိုမဟာမိတ်သုံးဖွဲ့ပေါင်းပြီးတော့တရုတ်မြန်မာနယ်စပ်ကအရေးပါတဲ့စစ်တပ်စခန်းတွေထိန်းချုပ်နယ်မြေတွေကိုအောက်တိုဘာ28ရက်နေ့ကစတင်တိုက်ခိုက်ခဲ့တာမှာတိုက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်နေတာမို့အပြစ်ရဖို့အတွက်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကနယ်စပ်လုံခြုံရေးအတွက်ဒီကနေ့တောင်းဆိုလိုက်တာဖြစ်ပါတယ်
။中方高度关注缅北冲突态势，敦促各方立即停火止战。
တရုတ်နိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုတရုတ်နိုင်ငံကအနီးကပ်လေ့လာနေတာနဲ့အတူတိုက်ခိုက်နေတဲ့အဖွဲ့အားလုံးကိုအမြန်ဆုံးအပြစ်ခတ်ရကြဖို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။တရုတ်မြန်မာနယ်စပ်လုံခြုံတည်ငြိမ်ရေးအတွက်လက်တွေ့ကျထိရောက်တဲ့ဆောင်ရွက်မှုတွေလုပ်ကြဖို့နဲ့အခြေအနေပိုဆိုးမလာအောင်လို့ငြိမ်းချမ်းတဲ့နည်းလမ်းနဲ့တိုင်ပင်ဆွေးနွေးအပြေကျဖို့လည်းအပြေရှားကြဖို့အတွက်ကိုလည်းသူကဒီကနေ့ပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။တည်င်းတပတ်နှိပါရှိသွားပြီဖြစ်တဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်အတွက်အရေးပါတဲ့တပ်စခန်း3ခုကျသွားတယ်ဆိုတာကိုစစ်ကောင်စီကတည်င်းထုတ်ပြန်ပါတယ်။ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုန်းမြို့တွေကစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးကိုလုံးဝလက်လွတ်ခဲ့ရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြည်တွင်းသတင်းဌာနတစ်ခုနဲ့မေးမြန်းခန်းမှာပြောကြားသွားခဲ့တာပါ။ဒီကနေ့နိုဝင်ဘာလ2ရက်နေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာမှာကိုကန့်ခရိုင်တုံရှမ်းဒေသတွေကစစ်တပ်စခန်း2ခုကိုကိုကန့် MNDAA တပ်တွေသိမ်းပိုက်နိုင်ခဲ့တယ်လို့ကိုကန့်ဖွဲ့ဘက်ကပြောပါတယ်။ အခုလိုမျိုးရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်မှာ UWSA ဝါတပ်ဖွဲ့တွေပါဝင်ခြင်းမရှိပေမဲ့ဝါနယ်မြေတွေကဝါပြည်သူတွေနဲ့ဝါတပ်တွေရဲ့လုံခြုံရေးကိုချွင်းချက်မရှိကာကွယ်သွားမှာဖြစ်ပြီးတော့စစ်တပ်ဘက်ကဝါနယ်မြေနဲ့လေကြောင်းပိုင်နဲ့ထဲကိုကျူးလွန်လာခဲ့ရင်အပြင်းထန်ခြေဖုံးတိုက်ခိုက်သွားမယ်လို့ UWSA ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
American တရုတ်နျူကလ িয়ার ဆွေးနွေးပွဲကိုတော့တရုတ်လက်နက်ထိန်းချုပ်ရေးဌာနကဥဆောင်တက်မယ်လို့တရုတ်ကပြောလိုက်ပါတယ်။ဒီနှစ်နိုင်ငံနျူကလ িয়ার ဆွေးနွေးပွဲကိုတက်ရောက်မယ်တရုတ်နိုင်ငံရဲ့ကိုယ်စားလှယ်အဖွဲ့ကိုတရုတ်နိုင်ငံရဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာဌာနဥဆောင်တာဝန်ရှိသူတူတက်ရောက်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်တာပါ။ဒါပေမဲ့အဲ့ဒီလူကဘယ်သူဖြစ်တယ်ဆိုတော့ပြောမထားပါဘူး။ American တရုတ်လက်နက်ထိန်းချုပ်ရေးနဲ့နျူကလ িয়ার လက်နက်မပြန်ပွားရေးဆိုင်ရာညွှန်ကြားမှုချုပ်ဆင်ဆွေးနွေးပွဲကိုဝါရှင်တန်မှာရှေ့သတင်းဘက်ကျင်းပသွားမှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝန်ဝင်ဘင်းကလည်းပြောထားပါတယ်ခင
်ဗျ။ America ဖြတ်သန်းမော်ဒဇင်းနဲ့ Canada စစ်သန်းမော်ဒဇင်းတို့ထိုင်ဝမ်ရေလက်ကြားကိုဖြတ်သန်းသွားခဲ့တယ်လို့ American ရေဓာတ်ကထုတ်ပြန်ပါတယ်။ဂျွန်လာရဲကစားလို့ဒေတာရဲမှပူးတွဲဖြတ်သန်းသွားလာမှုလုပ်နေတာတတိယအကြိမ်မြောက်မှာ American USS Rafael Peralta ဖြတ်သန်းမော်နဲ့ Canada တော်ဝင်ရေဓာတ်သန်းမော် HMCS Ottawa တို့ထိုင်ဝမ်ရေလက်ကြားကိုဖြတ်သွားခဲ့တာဖြစ်တယ်လို့အမေရိကန်အမှတ်9ရေလက်မဟာကကြေညာချက်ထုတ်ပြန်ပါတယ်။ပုတ်ထုနေညာပိုင်းကစစ်သည်မော2စီးထိုင်ဝမ်ရေလက်ကြားကနေမြောက်ဖက်ကိုဦးတည်သွားခဲ့ကြောင်းနဲ့သွားလာမှုကိုစောင့်ကြည့်ခဲ့တာမှာအခြေအနေပုံမှန်ဖြစ်တယ်လို့ထိုင်ဝမ်ကာကွယ်ရေးဌာနကပြောကြားပါတယ်။တရုတ်နိုင်ငံကလည်းအခုလိုအမေရိကန်နဲ့ကနေဒါစစ်သည်မော2ဖြတ်တန်းသွားလာမှုကိုနောက်ကလိုက်စောင့်ကြည့်ခဲ့ပြီးတော့ဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အညီကင်တွယ်ဆောင်ရွက်ခဲ့တယ်လို့တရုတ်စစ်တပ်အရှေ့ပိုင်းဒေသကုတ်ကဲရေးဌာနကဒီကနေ့ကြေညာပတင်းနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ရှင်။
တရုတ်ဝန်ကြီးချုပ်ဟောင်းလီကီရှန်ရဲ့စာဗနာကိုနိုင်ငံတော်အဆင့်သင်ကြိုင်မှာကျင်းပခဲ့ပေမဲ့လူစုလူဝေးကြီးမဖြစ်အောင်တားဆီးမှုတော့ရှိခဲ့ပါတယ်။တရုတ်ဝန်ကြီးချုပ်ဟောင်းလီရဲ့စာဗနာကိုတရုတ်နိုင်ငံရဲ့နိုင်ငံတော်စာဗနာတွေနဲ့ထိပ်ပိုင်းကောင်းဆောင်တွေကိုတချို့မြှုပ်နှံတဲ့ဘာဘယ်ရှန်တော်လိုင်းသင်ကြိုင်မှာကြီးကြီးကျယ်ကျယ်ခန်းခန်းနာနာမဖြစ်အောင်လူများကြီးမတက်အောင်ဒီနေ့မှာအခုလိုတားဆီးကျင်းပခဲ့တာပါ။ဒီစာဗနာခန္ဓာကိုလူတွေများပြားမလာနိုင်အောင်ကန့်သတ်တဲ့အနေနဲ့ရဲတပ်ဖွဲ့ဝင်တွေအများအများကိုချထားခဲ့ပါတယ်။ဒီခန္ဓာကိုတရုတ်သမ္မတရှီကိုတိုင်တော့သွားရောက်ပြီးတော့ကာရဝပြုခဲ့တာကိုနိုင်ငံပိုင်သတင်းတွေမှာထုတ်ပြန်ခဲ့ပါတယ်။လူထုမငြိမ်းမသက်မှုတွေဖြစ်လာမှာစိုးရိမ်တဲ့အတွက်တရုတ်ဆိုရဘက်ကဒီစာဗနာခန္ဓာကိုလူတွေအများကြီးမလာနိုင်အောင်တားဆီးဖို့ကြိုးပမ်းခဲ့ပေမဲ့လည်းတင်းချိုင်းနားတစ်ပိုက်မှာတော့လူတွေရာနဲ့ချီပြီးဝင်းကျုံဟောင်းဒီကိုဂုဏ်ပြုဖို့လာရောက်ဆွေးနွေးခဲ့ကြတယ်လို့တော့ဖော်ပြထားပါတယ်။ X လူမှုကွန်ရက်မှာတော့တချို့လူတွေကပလက်အနဲ့ရောင်လက်ပတ်အနေရောင်တွေဝတ်ဆင်ထားပြီးလမ်းမေးပလက်ဖောင်းပေါ်ကနေမစ္စတာလီရဲ့ရုပ်လောင်းတည်ဆောင်တဲ့အတုပရင်ကိုဗီဒီယိုရိုက်နေတာကိုတွေ့ခဲ့ရတယ်လို့ပြောခဲ့ပါတယ်ခင်ဗျာ VOA American တန်ရဲ့နိုဝင်ဘာ2ရက်ကြာတာရင်းညအထူးခြားဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့ရှမ်းပြည်မြောက်ပိုင်းမြို့သုံးမြို့ညီနောင်မဟာမိတ်အဖွဲ့ထိန်းချုပ်လာပြီးနောက်ထပ်သိမ်းပိုက်မှုတွေရှိခဲ့တာပါရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရက်တရက်ပတ်ကြာလာချိန်မှာညီနောင်မဟာမိတ်တပ်ဖွဲ့ကအနည်းဆုံးမြို့သုံးမြို့ကိုထိန်းချုပ်လိုက်ပြီးလို့စစ်ကောင်စီကပြောပါတယ်ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ခုနှစ်ရက်မြောက်နေ့မှာနောင်ချုံမြို့နယ်မှာစစ်ကောင်စီတပ်နဲ့တောင်း DNL မန္တလေး MDY PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လန်းခမ်းမြို့နယ်ကရဲကင်းစခန်းတစ်ခုကို TNL ကသိမ်းယူလိုက်ပါတယ်။လောက်ကိုင်းမြို့နယ်ကစခန်းတစ်ခုကိုတော့ကိုကန့် MNDA ကသိမ်းယူလိုက်ကြောင်းသတင်းထုတ်ပြန်ပါတယ်။ကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။တိတောင်ညာနှစ်ခုစစ်စီခုနှစ်ရက်မြောက်နေ့မှာနောင်ချူမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလေကြောင်းကနေပါဝင်ပြီးတိုက်ခိုက်ရတဲ့အထိပြင်းထန်နေတာဖြစ်ပါတယ်။လက်ရှိနောင်ချူမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုတော့ TNL ရဲ့ပြန်ကြားရေးတာဝန်ခံသူပေါ်မူကြီးတာအေကျော်က VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ဒီနေ့မနေ့အစောပိုင်းလောက်မှာတော့ဒီလိုရင်းဘက်ကနေထူးစီတလာတဲ့စာကစာတန်နဲ့ကျွန်တော်ဖွင့်နေအာ MDY PDF ဘူပေါင်းဖွဲ့ကအာတဝဲဖြစ်တဲ့ဖြစ်တဲ့နေရာတော့အနောက်ကျွန်မျိုးနဲ့တဲ့ကချွေညောင်ပင်နဲ့အုံမဒီအာကြာမှာဖြစ်တယ်အာဒီတနေ့အားကတော့နောင်ခါမြို့နယ်မောင်ဝင်းကြီးတရာနာမှာရှိတဲ့ကျေးဇူးတင်ကူတင်အားဒီနည်းလေပေါ့နည်းလေတော့ကတော့အာဒေးစီနဲ့ခက်တာရှိတယ်
။နောင်ချိုမြို့နယ်အတွင်းတိုက်ပွဲဟာမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲရဲ့အဆက်ဖြစ်ကြောင်းနဲ့နေ့ရက်သတိုက်စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းလည်းပြောပါတယ်
။ဒီမှာတော့မနေ့ကအဆက်ပေါ့နော်မနေ့ကလည်းဒီရာဒီလိုလည်းကနေအဲစစ်ကား20စီးနဲ့တိုက်ချက်ကနေစီးတာထူးစီးတာတော့အဲဥမခါနာမှာစပီးတိုက်ပွဲဖြစ်တဲ့ ဒီတပွဲကတော့ညနေမိုးချုပ်ခါလေးထိတော့ရောက်တယ်။အာဒီတင်ကားသည်ကြီးကတော့အာပုံထမ်းတော့ချတယ်။အာဒီကနေအနောက်ပြန်လဲသွားတဲ့အဓိကတော့တွေ့ရတယ်။အာဒီဖြစ်ပေါ်တဲ့နေရာပြန်လဲရှင်းနေတဲ့ရှင်ကြတော့လက်နဲ့ငယ်၆လက်တင်စီရမိရတော့ရှိတယ်။အာဒီထိုးစစ်တာတဲ့အရင်တန်းလဲအနောက်အော်အမကားပဲပြန်လဲသွားတယ်အော်ဒီအဟားလည်းဒီမနေ့ကပြန်စားပြီးဖြစ်တယ်မနေ့စောပိုင်းကဒီညနေ၃နာရီလောက်မှပြီးရအဲ့ဘက်မှာတော့တောက်လျှောက်ဒီလီကြောင်းပြီးကူနေအာတုံပြီးမှတက်ခိုက်တာတော့မနေ့ညကလေးကဒီအစောပိုင်းအထိကတော့ဖြစ်ပေါ်လာရှိတယ
်ကိုကန်ဒေသဘက်ကတိုက်ပွဲအခြေအနေကိုတော့ MND ရဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းကအခုလိုပြောပါတယ
်အော်ဒီနေ့မနေ့တော့ဒီတပ်စခန်းတစ်ခုထပ်မံသိမ်းပိုက်ရရှိခဲ့တယ်အနီးရကတော့ကျွန်တော်ကူကန်ခရိုင်တုံးဆန်းတီတော့မှာရှိတဲ့တပ်စခန်းတစ်ခုပေါ့နော်အခုအလုံးစုစုပေါင်းတော့90ကျော်တော့ရှိပါပြီဗျ
တုံးဆန်းတီတော့ဆိုတော့ကတော့လောက်ကင်မြို့နယ်မှာဖြစ်ပါတယ်ရသရပတ်ကြာတိုက်ပွဲအတွင်းမြို့နှမြို့ကိုထိမ့်ချုပ်နိုင်ခဲ့ကြောင်းတိန်းဒီကိုတော့ဒစိတပိုင်းထိမ့်ချုပ်ထားနိုင်ပြီးပန်ဆိုင်ကျူကုတ်ဘက်ကတော့အခြေအနေမသိရသေးကြောင်းပြောပါတယ
်ဒီခုနရက်ပါအော်ပရေးရှင်းဖြစ်တဲ့မှာကျွန်တော်တို့အနေနဲ့အာဒီချင်းရွှေဟော်ရဲ့ပန်ဆိုင်ရဲ့ဒီနှစ်ခုတော့ပိုင်ပိုင်နိုင်နိုင်ထိန်းချုပ်ထားနိုင်တယ်။တိန်းနီကူတော့ operation နဲ့ဆက်လက်ပေါ်ဆောင်နေတယ်။မြို့အတွင်းပိုင်းတော်တော်များများကိုထိန်းချုပ်ထားနိုင်တော့လေ။ဒီ server cluster 6တော့ရှိနေပါသေးရဲ့ဗျ။ဒီကျူကောပန်ဆိုင်ရဲ့အခြေအနေကတော့ update လာတဲ့နောက်ကျတဲ့အခုအချိန်ကြီးကျွန်တော်ဒီမပြုတ်နိုင်သေးပါဘူးဗျာနော်
။တိုက်ပွဲအတွင်းထိခိုက်သေးဆုံးခြင်းသိသိရမိတဲ့လက်နက်ခဲယံအရေအတွက်သုံးမှန်းဖန်စီရမိတဲ့လက်နက်ချလာသူအရေအတွက်စတာတွေကိုတော့စည်ရင်ပြုစုနေစေဖြစ်ကြောင်းပြောပါတယ်။ဤနောက်မှာမိအဖွဲ့ရဲ့ operation 1329သတင်းစာမျက်နှာမှာတော့ချင်းရွှေဟော်ဖောင်းဆိုင်တိန်းဒီနဲ့ကြီကုတ်ပန်ဆိုင်၄မြို့ကိုထိမ့်ချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပေမဲ့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကြီကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ
်ဒီအချိန်မှာတော့ကျွန်တော်တို့ဒါစိုးရရဲ့အောက်ချုပ်ရေးအဖွဲ့အစည်းကြီးအောက်ချုပ်ရေးအဖွဲ့အစည်းကြီးလက်လွတ်ခဲ့ရတဲ့နေရာရှိပါတယ်ဒါတော့ချင်းရွှေဟော်ရဲ့ဖောင်းဆိုင်ရဲ့ကျွန်တော်တို့ကြီကုတ်ရဲ့ဒီတော့ကတော့ရှိပါတယ
်။ညီတော်မမိတ်၃ဘက်ကတစ်စုံညာနှစ်ခုစစ်စေးကိုဆောင်ရတာဟာအွန်လိုင်းလေလံမှုကိုတိုက်ဖြတ်ဖို့အဓိကဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့ကိုကန့်စစ်ပွဲရဲ့အဓိကအချက်ဟာလူနယ်စုတွေအကြာအာဏာလွန်ဆွဲနေတာဖြစ်ကြောင်းပြောဆိုပါတယ်။တစ်စုံညာနှစ်ခုစစ်စေးစတင်လိုက်တဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကလမ်းကြောင်းတွေဖြစ်တဲ့လာရှိုးမူဆယ်လမ်းနဲ့လာရှိုးကွန်းလုံချင်းရွှေရောင်လောက်ကင်လမ်းဟာအသွားအလာရပ်ဆိုင်းသွားသလိုနယ်စပ်ကုံသွယ်ရေးဟာလည်းရပ်တန့်သွားခဲ့ပါတယ်။ခရီးတာစစ်ပွဲကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်ပီးဒုက္ခတွေ15,000လောက်အထိရှိလာနေပါတယ်ခင်ဗျာ
ရှမ်းမြောက်ဒေသတိုက်ပွဲတဲ့ညီနောင်မဟာမိတ်ဘက်ကစစ်ကောင်စီစခန်းတချို့ကိုဆက်သိမ်းပိုက်ခဲ့တာကိုရနိုင်ပြောပြခဲ့တာပါအခုတော့ကော့ကရိတ်ဘက်တိုက်ပွဲပါကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလက်မြောက်ရေးတပ်ပြည်သူ့ကာကွယ်တပ်စတဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့တွေ့ခဲ့တာကြောင့်အောက်တိုဘာ29ရက်ကနေနိုဝင်ဘာ2ရက်နေ့အထိတပတ်အတွင်းအရသာ5ဦးထပ်မံတေဆုံးခဲ့ရပါတယ်။မှတ်ရေးမှာဒီအကြောင်းပြောပြပေးပါဦးခင်ဗျ။
အောက်တိုဘာလ29ရက်နေ့မှာကော့ကရိတ်မြို့နယ်နေရာနဲ့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNL ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်များတိုက်ပွဲတွေဖြစ်ပွားခဲ့ရပါ။ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီရဲ့စာဖတ်ရုံးနေအထူးသဖြင့်တပ်ဖွဲ့ရုံးတွေကိုတိုက်ခိုက်ပြီးရှုတ်ခဲ့သလိုစစ်ကောင်စီကလည်းကော့ကရိတ်မြို့နယ်တွေကရက်ွက်တွေကကြီးရွာတွေပါလက်နက်ကြီးတွေနဲ့ဖိတ်ခတ်ခဲ့တာပါတစ်ဖက်တိုက်ပွဲတွေကြောင့်လက်နက်ကြီးစီစံရေးကျရောက်တာကြောင့်ဒေသခံ9ဦးထက်မနည်းသေဆုံးရသလိုလူ20လောက်လည်းဒဏ်ရာရရထားတယ်ဆိုပြီးသေဆုံးမှုကိုမျက်မြင်တွေ့ရှိသူကော့ကရိတ်ဒေသခံတဦးက VOE ကိုပြောပါတယ
်ရှိရပါတယ်အဲ့ဒါနဲ့ဆက်ကြည့်ပါအားလုံးနဲ့ပြောကြည့်တော့ဒီမှာအဲ့ဒါ၅ရက်၆ရက်ကတော့ဒီလိုတက်ပေါ့ပေါ်နေနေသေးတာတော့ဒီနေ့ကတော့တပင်းစားတယ်ပဲတော့ဖြစ်နေတာတော့မဟုတ်ပါဘူးနော်မြို့အောင်စားတော့မှဘယ်နဲ့ကြီးကြတော့ရှိကြတယ်ရှိရတာ
ကော်မတီမျိုးနဲ့အတွင်းမှာအခုချိန်မှာတော့နှစ်ဖက်တိုက်ပွဲတွေရှိတော့ပြီမဲ့စစ်ကောင်စီရဲ့ရှင်ရင်တန်ရင်ဟန်လိုက်ရ69နဲ့နိုင်ဝအမြောက်ကုန်းကနေလက်နက်ကြီးပစ်ခတ်မှုတွေအများကြီးလုံးဆောင်နေတာကြောင့်ဒေသခံပြည်သူတွေနေတဲ့ဆိုသလိုရှိတဲ့မှုတွေတွေ့ကြုံနေရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒေသခံတွေဟာမြောက်ပြည်ခံကျုံတို့မလည်းမြိုင်စတဲ့မြို့တွေကြီးကိုတွားရောက်တိတ်ဆောင်နေရတယ်လို့ရီးစက်ရာဖုံးတော်ကြီးကျောင်းတွေဘာသာရေးအဆောက်အဦတွေနေရာမှာတွားရောက်တိတ်ဆောင်နေကြရတယ်လို့စစ်ကောင်စီနဲ့နေသားတော်တက်တွေကသူတို့ရှောင်ပုံးနေတဲ့နေရာတွေကိုလာပြီးတက်ဆွဲလာလို့ပြန်ပြီးတော့ထွက်ပြေးနေရတာတွေလည်းရှိတယ်လို့ဆိုပါတယ် 就地大连里家咯，一年嘛呗，广告几年就比以前这样来就来是吧？今年年年差不比过年个，表演所温习度少那不高个咯，在外边待嘛，这种级别个，今年陆陆续续基本上展开努力，能找出样来就比苦路表演。
你这么说就干了，这种你也干嘛的呀？第一，我可以礼貌，我今天就不礼貌了。老师他刚才在那边，哎呀，你那个气氛我觉得很差，他们其他都看我翻了脸了，就我今天毕业的嘛，第一，他刚才那么感觉呢，就到他旁边站着现干嘛，就是说老了，真的是没有病了，就这种病吧，不知道怎么弄的。
你这呢，这边上一个个都哪里了这样？以前小的时候，奶奶那个家里也有上月嘛，去买手臂，上那个包干，晓得吧？
当时那个雨水还是没有，基本有点干嘛，奶奶那个家里有点马虎，一日上月嘛，基本那大点，啊，后面基本人家人家健康了，那哪是大的吧？
啊，后头有天有那孤芳自拍的拍个，有那去执行一点路边再看你那张，这张是拍个嘞。第一话里个偏僻，人们几点呢？别看你呀，是吧？哎，个人感觉到人们感觉呢，如果地上上小家在玻璃不防护的玻璃栏里边，有人在玻璃吧，真难拿家的喽。这讲几百家嘞，你天嘛看见那个一地烂呀的，这是看你这个人们来起来人比较别看家，你早晚的再看家里个父母楼上来了，是吧？哎，先。
ကရင်ပြည်နယ်ကောက်ဂရိတ်ဘက်တိုက်ပွဲတွေနဲ့ဒေသခံတွေထိခိုက်ဒေဆုံးကြတာကိုမေးမှပြောပြခဲ့တာပါအခုတော့ရခိုင်ပြည်နယ်ဘက်မှလည်းတိုက်ပွဲတွေပြန်ဖြစ်လာပြီးဒုက္ခရောက်မှုကိုဒေသခံတွေစိုးရိမ်နေကြတာပါပြီးခဲ့တဲ့ရက်ပိုင်းကစတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ရေးလို့ခေါ်တဲ့ရှမ်းမြောက်တိုက်ပွဲတွေမှာရခိုင်လက်နက်ကိုင်အေအေအဖွဲ့ပါနေတာကြောင့်အပြစ်ရထားတဲ့ရခိုင်ဘက်မှလည်းတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြတာပါလက်ရှိမှာတော့ဒေသခံတွေကိုအေဘက်ကနေဘုံခုချင်းတွေတူရဖို့တိုက်တွန်းထားတယ်လို့စစ်ကောင်စီဘက်ကလည်းစေလေ့ကျင့်တာတွေနဲ့စစ်ဆေးမှုတွေကိုပိုတင်းကျပ်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်။ရန်ကုန်ကလာတဲ့တင်းကိုကိုငင်းချန်ပြောပြပေးပါဦးခင်ဗျာ
။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့အကြားနားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစစ်ဆေးမှုတွေအရင်ကထက်ပိုပြီးတင်းကျပ်လာတယ်လို့လက်နက်ကြီးပစ်လေ့ကျင့်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းရခိုင်လက်နက်ကိုင်အဖွဲ့ AA ပါဝင်တိုက်ခိုက်နေတာတွေကြောင့်စစ်ကောင်စီနဲ့ AA ကြားတင်းမာမှုတွေကနေတဆင့်ရခိုင်ပြည်နယ်အထိတိုက်ပွဲတွေရောက်လာမှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့ရခိုင်ရေးလေးလာသုံးသက်သူဥဖေတန်းကပြောပါတယ
်။ဒီဘက်မှာ AA အဖွဲ့တွေကအရင်တော့သုံးပုံနဲ့ဝင်တိုက်တဲ့အတွက်ဒီဘက်မှာတိုက်တဲ့ဆိုတာကပိုပြီးတော့ပြင်းပြထန်ထန်တိုက်တဲ့အတွက်ပေါ့နော်ဒီဘက်မှာဖြစ်လာမလားလို့စိုးရိမ်မှုတွေရှိတယ်။အဲဒီဘက်မှာစစ်ကောင်စီဘက်ကတော့အဲ့လိုစစ်စစ်ဓာတ်ကြီးနည်းနည်းကြားလာတာရှိရယ်နည်းနည်းဒီပြစ်ခတ်ဆန်တတ်တယ်ရှိရယ်အဲ့နောက်ပြီးတော့အရင် ULA နဲ့သူတို့ကတိကဝတ်တိုင်းအမလိုက်နာဘူးဆိုတော့ဒါသူကြကြရေးတော်ကခံတုကပြောဆိုချက်တူလည်းရှိရယ်ဒီကိစ္စမှာဘသူကစပြီးတော့ရှိုးပေါ့မလဲပေါ့နော်ဟောဒီပြစ်ခတ်ရစေဘူးအဲ့ဒါကတော့ဟောကျွန်တော်တို့စစ်ကောင်စီဘက်ကရှိုးပေါ့မယ်ဆိုရင်တော့ဟောဒီဘက်ကလည်းအဲသူတို့ကပြန်ပြီးတော့တိုက်ရမယ်သဘောတော့ရှိတာပေါ့ဟောကလေးကတို့တော့သူတို့ပြဿနာရှုဖို့မလဲကျွန်တော်တို့လည်းစိတ်ပူပန်သွားနဲ့အစောက်ကြည့်နေရတဲ့သဘောရှိတယ်ပေါ့နော
်မောခာမုံတိုင်းတံကိုအကြီးအကျယ်ခံခဲ့ရတဲ့ရသေးတောင်ဒေသခံတွေအနေနဲ့လည်းမုံတိုင်းကြောင့်စားဝတ်နေရေးခက်ခဲနေတဲ့အချိန်နောက်တစ်ချိန်တိုက်ပွဲတွေဖြစ်ပွားလာမှာကိုစိုးရိမ်နေကြရတယ်လို့ရသေးတောင်ဒေသခံတို့ကပြောပါတယ
်တင်းကျတာတော့စစ်စစ်တွေများလာတာတော့ရှိရဲ့အဲပြည်သူတို့ကတော့တော်တော်များများကိုစိုးရိမ်နေတာပေါ့နော်ဒေသခံတွေကဟုတ်ဆိုလို့ရှိရင်မောခာကာလာအတွင်းမှာလည်းတော်တော်များတော်တော်များပြည့်စည်သွားကြတယ်ဆိုပါလို့ဆိုရင်ပြည့်စည်ကြတယ်အဲအဲကြောင့်အခုကကဘာရိုက်တင်ရှင်နဲ့နင်းကြပြီးအမှဖြစ်နေတယ်ဆိုတော့လေတော်တော်များပြည်သူတွေကစိုးရင်ကြောက်ကြမှုရအများကြီးရှိလာကြတယ်ပိုနေရပါတော့နော်သာဝိုင်းကြီးအချက်ပြစ်ရှိလာမယ်အစ်စစ်များလာမယ်အရင်တော့လို့နောက်ထပ်အဆူလာကင်ကချက်ပြရတော့မယ်ရော်တွေကချက်ပြရမယ်အဲလိုပုံစံမျိုးတွေစိုးရင်တော့ကုန်စည်နှုန်းတွေတက်လာမယ်အဲ့တန်တွေကပြည်သူကြိုင်းခံစားရလေအဲ့လိုရှိလာပြီဆိုလို့ရှိရင်ဒီလမ်းပန်းဆက်တွေကလည်းတက်တော့ပေါ်လိမ့်မယ်ပပိတ်တို့ကပဲဆိုလို့ရှိရင်အဲ့ဒါကြတော့ပြည်သူလူကအခုမှဟိုမောခအလုံးမဆိုလို့ရှိရင်အဖက်ရှူတော့မှမရှောင်ပြဘူးပေါ့နော်နောက်ထပ်တစ်ခုပေါ့အဲအဲ့လိုလာမယ်ဆိုတော့တော်တော်များများကိုစိုးရင်ကြောက်ကြနေကြရတယ
်ဒါပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကကုန်စည်စည်းစင်းမှုတွေနဲ့စေဝါတည်ယူခွင့်တွေကိုကန့်သက်တားမြစ်ထားတဲ့အပြင်ရခိုင်လက်နက်ကိုင်အေအဖွဲ့ဝင်တွေကိုလိုက်လံဖမ်းဆီးတာတွေရှိနေတာကြောင့်စစ်ကောင်စီနဲ့အေအေအဖွဲ့အကြားတင်းမာမှုတွေရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေဘက်ကပြောဆိုထားပါတယ်။ဒါအပြင်အခုလိုတင်းမာမှုတွေကနေတဆင့်ရခိုင်ပြည်နယ်မှာအချိန်မီတိုက်ပွဲတွေဖြစ်ပွားလာနိုင်တာကြောင့် ရခိုင်မြောက်ပိုင်းကကျေးလက်ဒေသတွေမှာဘုံခိုခြင်းတွေတူးထားဖို့တိုက်တွန်းမှုတွေရှိနေတဲ့အတွက်လဲဒေသခံတွေအကြားစိုးရိမ်မှုတွေမြင့်တက်နေတယ်လို့ပုံနှကျွန်းမြို့နယ်ကစစ်ဘေးဒုက္ခသည်တူကပြောပါတယ်
ခုဆိုလို့ရှိရင်ဘာမြန်မာမြန်မာစစ်တဲ့အစိုးရကနေပြီးတော့ကျွန်တော်တို့ရခိုင်ပြည်မှာစစ်ရေးဖွာလာမလားတိုက်ပွဲတွေဖွာမလားဆိုတာတော့ကျွန်တော်တို့စိုးရိမ်နေတယ်ခင်ဗျာကျွန်တော်တို့စကန်တခုလုံးကလည်းစိုးရိမ်နေကြတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဟိုနောက်ခဲ့တဲ့နှစ်ပတ်လောက်ကတော့ကျွန်တော်တို့ကိုတိုက်တွန်းလာတော့ရှိတယ်ပုဂ္ဂိုလ်ချင်းတူတရားလို့ဘုပုဂ္ဂိုလ်ချင်းရော်တဲ့ရော်တဲ့ရေတိုင်းနေတိုင်းပုဂ္ဂိုလ်ချင်းတူးလို့ပြောတာဒါလည်းရှိတယ်ဒါကြောင့်ကျွန်တော်တို့လည်းတိတ်ပွေးဖြစ်မှလားလို့ဆိုပြီးတော့ကျွန်တော်တို့ယူဆနေရတယ
်ပြီးခဲ့တဲ့နှစ်ကစစ်ဘေးဒဏ်တွေအပြင်မုံတိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုအကြီးအကျယ်ခံစားခဲ့ရတဲ့ရခိုင်ဒေသခံတွေအနေနဲ့လက်ရှိအချိန်အထိလုံခြုံတဲ့အမိုးကာအောက်ကိုရောက်ဖို့ခက်ခဲနေသေးတယ်လို့စားဝတ်နေရေးအကျပ်တဲတွေနဲ့လည်းရင်ဆိုင်နေရတာပါဒါအပြင်လုံခြုံရေးအမကန်ချက်မရှိတာကြောင့်နေရက်မပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်9000ကျော်လောက်ဟာလည်းစစ်ဘေးဒုက္ခသည်စခန်းတွေမှာကြက်ကြက်တဲတဲနေထိုင်နေရဆဲဖြစ်ပါတယ်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေဖြစ်လာရင်အခြေအနေတွေကပိုဆိုးလာနိုင်တာကြောင့်တိုက်ပွဲတွေဖြစ်မလာဖို့ကိုလည်းရခိုင်ဒေသခံတွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ရှမ်းမြောက်တိုက်ပွဲတွေပြင်းထန်လာခြင်းရခိုင်ပြည်ဘက်မှာလည်းတိုက်ပွဲတွေပြန်ဖြစ်မဲ့အရေးဒေသခံတွေစိုးရိမ်နေကြတာကိုကိုငင်းချမ်းပြောပြပေးခဲ့တာပါအခုတော့ထိုင်းကတော့စီးပွားရေးတွတ်တက်အောင်နိုင်ငံခြားလူသားဗီဇာကြေးတချို့ကိုရှော့ပေးလိုက်တာပါထိုင်းနိုင်ငံလူသမားဝန်ကြီးဌာနကလူသမားဈေးကွက်တည်ငြိမ်စေဖို့တရားမဝင်အလို့သမားပြဿနာတွေရောပါစေဖို့နဲ့ကိုဗစ်လွန်ကာလအလို့ရှင်တွေနဲ့လူသမားတွေရဲ့အခက်အခဲတွေကိုတစ်ဖက်တစ်လမ်းကအထောက်အပံ့ဖြစ်စေပြီးနိုင်ငံရဲ့စီးပွားရေးတွတ်တက်လာစေဖို့အတွက်ရည်ရွယ်ကရွှေပြောင်းလူသမားတွေရဲ့ဗီဇာကြေးနဲ့ယာယီနေထိုင်ခွင့်ကြေးတွေကိုရှော့ပေးသတ်မှတ်လိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုမှတ်ညညလင်းပြပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူညီချက်နဲ့အလုံလုံကိုင်းနေကြတဲ့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်ကရွှေပြောင်းအလုပ်သမားတွေအတွက်ဝတ်ပတ်မဲ့အခကျင်းဝေကိုရှော့ချသတ်မှတ်မယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကပြီးခဲ့တဲ့လ30ရက်နေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်ဒီလိုရှော့ချသတ်မှတ်ရတာဟာထိုင်းနိုင်ငံနဲ့ကိုအလုံလုံကိုင်းမှုအတွက်ဝင်ရောက်လာသူတွေရဲ့ပြဿနာတွေရော့ပါစေရေးနဲ့တရားဝင်ဖြစ်ရေးရည်ရွယ်ပြီးလှုံ့ဆော်တာဖြစ်တယ်လို့လည်းဝန်ကြီးဌာနကပြောပါတယ်အလုပ်သမားတွေအတွက်ပြည်ဝင်ခွင့်ဗီဇာကြေးကိုအရင်ဘတ်2000ကနေအခုဘတ်500အထိရှော့ချပေးမှာဖြစ်ပြီးယာယီနေထိုင်ခွင့်လျှောက်လွှာကြေးကိုလည်းဘတ်1900ကနေဘတ်500အထိရှော့ချပေးမှာဖြစ်ပါတယ်မြန်မာအလုပ်သမားရေးဆောင်ရွက်သူတွေနဲ့ရွှေပြောင်းအလုပ်သမားတွေကတော့ထိုင်းစုရတဲ့ရဲ့အခုလိုဆောင်ရွက်မှုကအလုပ်သမားတွေအတွက်တရားဝင်ကုန်ကျစရိတ်များနေတာတွေကိုတစ်ဖက်တစ်လမ်းကရော့ပါသွားစေတယ်လို့သုံးသပ်ပြောဆိုကြပါတယ်ဒီဥပဒေကလာမယ့်နိုဝင်ဘာလ10ရက်ဒါမှမဟုတ် 15 ရက်မှာစတင်အသက်ဝင်စီမှာလည်းဖြစ်ပါတယ်။ဥပဒေရဲ့တည်တံ့ကိုတော့၄နှစ်သတ်မှတ်ထားပြီးထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူညီမှု MOU နဲ့အလုပ်လာလုပ်သူတွေအလုပ်လုပ်ကင်ခွင့်စာချုပ်တစ်ခုခုနဲ့လာရောက်အလုပ်လုပ်သူတွေအတွက်အားလုံးအကျုံးဝင်မှာလည်းဖြစ်ပါတယ်။နိုင်ငံရဲ့အလုပ်သမားဈေးကွက်ကိုတည်ငြိမ်စေဖို့တရားမဝင်အလုပ်သမားပြဿနာတွေရော့ပါစေဖို့နဲ့ကိုဗစ်အလွန်ကာလအလုပ်ရှင်တွေနဲ့အလုပ်သမားတွေရဲ့အခက်အခဲတွေကိုတစ်ဖက်တစ်လမ်းကအထောက်ပံ့ဖြစ်စေပြီးနိုင်ငံရဲ့အလုပ်သမားဈေးကွက်တည်ငြိမ်စေဖို့တရားမဝင်အလုပ်သမားပြဿနာတွေရော့ပါစေဖို့နဲ့ကိုဗစ်အလွန်ကာလအလုပ်ရှင်တွေနဲ့အလုပ်သမားတွေရဲ့အခက်အခဲတွေကိုတစ်ဖက်တစ်လမ်းကအထောက်ပံ့ဖြစ်စေပြီးနိုင်ငံရဲ့စီးပွားရေးတိုးတက်လာစေဖို့ရည်ရွယ်ပြီးအခုလိုလှုံ့ဆော်နာဖြစ်တယ်လို့လည်းအလုပ်သမားဝန်ကြီးဌာနကပြောပါရယ်နိုင်ငံသားအလုပ်သမားများဆိုင်ရာစီမံခန့်ခွဲမှုဌာနရဲ့စည်ရင်းအချက်လက်တွေအရတော့ပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့အထိထိုင်းနိုင်ငံမှာနိုင်ငံသားအလုပ်သမား2,630နီးပါးရှိနေပြီးအလုံးလုံးခွင့်ပါမယ့်အတွက်လျှောက်ထားသူတွေက3,000နီးပါးရှိနေတာပါရှင်ကျွန်မညညလွင်ပ
ါထိုင်းစီဝိုင်းတွေ့တဲ့အောင်နိုင်ငံသားလူသားဗီဇာကြေးလျှောက်ပေးတာကိုပညညလွင်ပြပြပေးခဲ့တာပါစက်သားတွေညရဲ့သတင်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့မကြခင်ဥအောင်ခင်ရဲ့သတင်းသုံးသက်ချက်နဲ့ကျမရဲ့တိုင်းရင်းသတင်းစင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်ပြီးနားဆင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တက်လည်နေတဲ့ရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာကပြည့်ပမ်းပြီဆိုတဲ့နာမည်နဲ့
လို့မှအပြာရအမှတ်လေးပါတာသတိပြုစီစဉ်ပါရစေ။ VOA သတင်းနဲ့ပြည်သက်တူစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။ VOA American တန်ကနေမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့ရကနေလိုင်းဒိုမီတာ19.2532တိုကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့တိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြောပြပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကျသရီးညတိုင်းပြောပြပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချက်မရေကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနှาศင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့ချင်းမျိုးနွယ်စုတွေရဲ့မဟာတော်လန်ရေးဆိုတဲ့ခေါင်းစဉ်နဲ့ချင်းပြည်နယ်အတွင်းဒီတော်လန်ရေးအာဏာသိမ်းအပြီးမှာပြောင်းလဲသွားပုံတွေကိုသုံးသပ်ထားပါလေ။နှွေဦးတော်လန်ရေးကြောင့်ချင်းပြည်နယ်ပြောင်းလဲသွားပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားပါလေခင်ဗျာ
။ရှစ်ခေါင်းစီအာဏာမသိမ်းမီကချင်းပြည်နယ်မှာချင်းအမျိုးသားတပ်ဦး CNF ဆိုတဲ့တပ်ဖွဲ့တစ်ခုလာရှိပါတယ်။အင်အား200လောက်ရှိတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပြီးဦးသိန်းစိန်အစိုးရနဲ့ NCA အပြည့်ရသဘောတူချက်ရယူခဲ့ပါတယ်။အခုတော့ NCA ကိုလုံးဝလက်မခံတော့ပါဘူး။ချင်းအာဏာသိမ်းမှုဟာချင်းပြည်နယ်အခြေအနေကိုလုံးဝပြောင်းလဲသွားစေပါတယ်။တူမီတနတ်ကစခဲ့တဲ့ချင်းတော်လှန်ရေးဟာနေနေအတွင်းကစ်မီလက်နက်ကင်တော်လန်ရေးဖြစ်လာပါတယ် CNF အပြင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေနေရာအနှံ့ပြားမှာပေါ်လာပြီး NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်သွယ်ထားပါတယ်ဒါပေမဲ့ချင်းတော်လန်ရေးဟာအဖွဲ့အစည်းတစ်ခုအောက်မှာမရှိဘဲမြို့နယ်နဲ့ဒေသကိုလိုက်ပြီးချင်းကာကွယ်ရေးတပ် CDF တွေပေါ်လာပါတယ်ຫນွေဦးတော်လန်ရေးမှာ CDF တပ်ဖွဲ့18ဖွဲ့ပေါ်ထွက်လာပါတယ်ရှစ်ဖွဲ့ကိုမျိုးနယ်စုအရာဖွဲ့စည်းပြီး၉ဖွဲ့ကိုဒေသလိုက်ဖွဲ့စည်းပါတယ်။ချင်းပြည်နယ်ကမျိုးနယ်၉ခုအပြင်ချင်းတို့နေထိုင်ရာကလေးကဘော၊ကံကောမင်းတုံ၊ရေတုတ်တရာစတဲ့ရခိုင်ရိုးမှအရှိန်ကျန်းမှလည်းချင်းတွေတော်လှန်ကြပါတယ်။ဒီအကြောင်းကိုမေလထုတ်အရာဝတီစာဆောင်မှာသူတေတီ၉ဦးကအသေးစိတ်တင်ပြထားပါတယ်။
ချင်းလက်နက်ကင်တပ်ဖွဲ့18ဖွဲ့ကိုစီရေးကိုကဲမှုပေးနိုင်ဖို့အတွက်ချင်းဒေသပူးတွဲကာကွယ်ရေးကော်မတီ CJDC ကိုဖွဲ့စည်းထားပါတယ်။ဥက္ကဋ္ဌကတော့ CDF အတွင်းမှစလိုင်းထားရေးဆိုသူဖြစ်ပါတယ်။ချင်းလက်နက်ကင်တပ်များစုစည်းနိုင်ရေးညီညွတ်ရေးပူးပေါင်းဆောင်ရွက်ရေးနဲ့အမိတ်ပေးစနစ်အားကောင်းစေရေးအတွက် CJDC ကပုံမှန်အစည်းအဝေးတွေကျင်းပပြီးဆောင်ရွက်နေပါတယ်။ချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့ကလေးကဘော်နဲ့ဂံကောဒေသကချင်းလက်နက်ကင်တပ်ဖွဲ့တွေကို CJDC မှာစုစည်းထားနိုင်တယ်လို့ဆိုပါတယ်။ချင်း CDF တွေဟာဆက်ဆက်နေမြေဖြစ်တဲ့တမူးကလေးဂံကောတီလင်းကြောက်ထုနဲ့စောဒေသက PDF တွေနဲ့ပူးတွဲပြီးတိုက်ခိုက်တာမျိုးတွေလည်းရှိနေပါတယ်။နှစ်နှစ်ကျော်ကာလအတွင်းတူမီအဆင့်ကနေခိမီလက်နက်အဆင့်ကိုရောက်ရှိလာတဲ့ချင်း CDF ရဲ့စုပေါင်းအင်အားဟာ1000ဝန်းကျင်ကျော်ရှိမယ်လို့ခန့်မှန်းပါတယ်။
မင်းတပ်မတူပီကားလန်းနဲ့ကလေးဟာခါကားလန်းတွေကိုစက္ကစအသုံးပြုလို့မရအောင်ချင်းတပ်ဖွဲ့တွေကထိန်းချုပ်လာနိုင်တယ်လို့ဆိုပါတယ်။နှစ်နှစ်အတွင်းအာဏာသိမ်းတပ်ဟာအချိန်ပေါင်း600လောက်ချင်းပြည်နယ်မှာအတိုက်ခိုက်ခံရပါလေ။ဒါပေမဲ့စက္ကစတပ်ကိုတိုက်ခတ်ရေးအပြင်ချင်းပြည်နယ်တိစောက်ရေးကိုလည်း CJDC ကဦးတည်တဲ့အတွက်ချင်းပဒိန်ရင်ရရှိရေးဟာလိုအပ်ချက်ဖြစ်လာတယ်လို့သူတေဒီကိုဦးကသုံးသပ်ပါတယ်။ကိုပိုင်အုပ်ချုပ်ရေးအပေါ်အခြေခံပြီးချင်းမျိုးနွယ်အချင်းချင်းပေါင်းစည်းရေးကိုချင်းပဒိန်ရင်ကဆောင်ရွက်ပေးလိုက်မယ်လို့လည်းသုံးသပ်ပါတယ်။အခုအချိန်ထိတော့ချင်းပြည်နယ်မှာစက္ကစကတတ်ရှိလို့မရသေးပါဘူး
။အဖွဲ့တွေများပေမဲ့အချင်းချင်းဆက်ဆံရေးအဆင်ပြေတာဟာချင်းပြည်နယ်ရဲ့ထူးခြားချက်လို့ပြောနိုင်ပါတယ်။အဖွဲ့တွေများလေလေစည်းရင်အားလေကောင်းလေလေဖြစ်နေပုံရပါတယ်။မကြသေးမီကပဲအရက်ဖက်အဖွဲ့အစည်း၃ခုကမင်းတပ် CDF အတွက် AK-47 မောင်းပြန်တနတ်အလက်40လှူဒန်းကြောင်းခုံနုတုံချင်းသတင်းစာဆောင်မှာဖော်ပြပါရတယ်။2021 AP လမှာမင်းတပ် CDF ကိုဖွဲ့စည်းပြီးတဲ့နောက်ပိုင်းနှစ်နှစ်အတွင်းတိုက်ပွဲ200ကျော်ဖြစ်ပွားပြီး စကားစတပ်သား450ကျော်တေဆုံးတယ်လို့သိရပါတယ်။မင်းတပ်တပ်ဖွဲ့ဝင်တွေက55ဦးကြာဆုံးခဲ့ပါတယ်။မကြာခဏတိုက်ခိုက်နေတာကြောင့်ချင်းပြည်နယ်ကကိုးမြို့နယ်မှာ80ရာခိုင်နှုန်းကို CDF CNF ပူးပေါင်းတပ်ဖွဲ့တွေကစိုးမိုးထားနိုင်ပြီလို့ CNF ပြောခွင့်ရပုဂ္ဂိုလ်စလိုင်းထက်နေကပြောဆိုကြောင်းကြားသိရပါတယ
်။စီရေးအရှိန်အဟုန်ရလာတာနဲ့အညီအုပ်ချုပ်ရေးဘက်ကအမိလိုက်နိုင်ဖို့အတွက်ချင်းပြည်နယ်ကောင်စီမျက်နှာစုံကြီးအကျိုးအစည်းအဝေးကိုစက်တင်ဘာလ9ရက်က9ရက်နေ့အထိနေဆက်တနေရာမှာကျင်းပပါတယ် CNF ချင်းမျိုးသားတပ်ဦးချင်းပြည်နယ်လွတ်တော်မြို့နယ်ဒေသအဖွဲ့အစည်းစတာတွေကကိုယ်စားလှယ်တရားကျော်တက်ရောက်ကြပါတယ် Federal Democracy Charter နဲ့အညီချင်းပြည်နယ်ကို Federal Unit တစ်ခုအဖြစ်ပေါ်ပေါက်ရေးအတွက် NUG အစိုးရကကြိုးဆိုတယ်လို့ဆိုပါတယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေပေါ်ထွက်လာတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။များသောအားဖြင့်ကတော့ချင်း CDF တွေကပြည်သူ့အုပ်ချုပ်ရေးဖွဲ့ပြီးဝန်ဆောင်လုပ်ငန်းတွေကိုလုပ်နေတာကြောင့်ကျေးလက်ဒေသအများစုမှာဩဇာလွှမ်းမိုးမှုရှိတယ်လို့ပြောနိုင်ပါတယ်။စက္ကဆကတော့မြို့ပေါ်လောက်မှာပဲထိ ंछ ုံနိုင်တဲ့အခြေအနေရှိပါတယ်။စက္ကဆကလည်းမာရှယ်လော့ထုတ်ထားတော့တချို့မြို့တွေမှာစက္ကဆအုပ်ချုပ်ရေးနဲ့ပြည်သူ့အုပ်ချုပ်ရေးဆိုပြီးနှမျိုးရှိနေလို့လောက်ရကင်လာခက်ခဲတာမျိုးလည်းရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်ချင်းပြည်နယ်ကိုကိုကျမကိုဖန်တီးနိုင်မဲ့အခြေအနေတွေရောက်ရှိလာတာကတော့ထင်ရှားနေပါတယ်ခင်ဗျာ
ဆရာနာသိမ့်ပြီးချင်းမြို့နယ်စုတွေရဲ့တော်လိုင်းရေးအားကောင်းလာတာကိုဥောင်ခေမြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်တော့တက်ကြီးမှတ်ဉာဏ်ယောဂတက်ကြီးမှတ်ဉာဏ်ယောဂအကြောင်းကိုပြောထားပါတယ်အခုခေတ်မှာအသက်ရှည်သူပုံများလာပြီးဒီတက်ကြီးယောဂခံစားရသူလည်းပုံများလာပေမဲ့ထိရောက်တဲ့ဆေးမရှိသေးခြင်းဒီယောဂဖြစ်ဖို့အနေနဲ့နေအောင်လုပ်ဖို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်တငယ်ပြန်လာလို့လည်းတချို့သိထားတဲ့ဒီတက်ကြီးမှတ်ဉာဏ်ကျယောဂဘလူးလူတွေမှာပိုဖြစ်ပါလေဘာကြောင့်ပါလဲဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာအထွေထွေဆေးရုံကြီးကအသက်ကြီးယောဂအထူးကုသမားတော်ကြီးဒေါက်တာမျိုးမရကိုကျွန်တော်မေးထားပါတယ်ခင်ဗျာဟုတ်ကဲ့သမားတော်ကြီးဒေါက်တာမျိုးမရခင်ဗျာကျွန်တော်တို့ဒီမန်ရှားလို့ဆေးပညာရခေါ်တဲ့ဒီမှန်ညာကြပြီမေ့လျော့တဲ့တငယ်ပြန်ယောဂပေါ်ဆရာเนาะအခုနောက်ပိုင်းလူကြီးတွေကဟိုပို့ပြီးတော့အသက်ရှိလာတဲ့အမြဒီယောဂပူပူကျုံလာရတာကိုတွေ့ရတာမို့ဒီယောဂအတွက်ကြိုသိထားတဲ့နေရာတွေကိုအဓိကဆွေးနွေးတာမှာဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ so ဒီမှန်ညာရော့တဲ့ယောဂကအခုဖို့ပျောက်ဖို့ဆေးမရှိဘူးအခုကဘုရားဖို့ဆေးချစ်ချစ်ရောက်မရှိသေးဘူးဆိုပေမဲ့ဒီယောဂကိုဒီဖြစ်ဖို့အတွက်အခွင့်အရေးနည်းအောင်တော့လုပ်လို့ရတဲ့နည်းလမ်းတွေရှိပါတယ်ဒါကြောင့်မလို့အဲ့ဒီမှန်ညာယောဂဖြစ်တော့မှဆေးကိုလိုက်ရှာနေမဲ့စားအဲ့ဒီဆေးရောရှိတယ်အဲ့ဒီဆေးတွေကတိတ်ပြီးမထိရောက်တဲ့အခါကျတော့အဲ့ဒီအတွက်ကိုပတ်စံကုန်ပြီးတော့ဝဲလိုက်ဝင်နေမဲ့စားအခုတည်းကမဖြစ်ခင်တည်းကလုပ်လို့ရတဲ့ဟာလေးတွေကျွန်တော်ပြောချင်တာမှာနော်လုပ်လို့ရတဲ့ဟာဆိုတော့လေဒီမှန်ညာယောနေတဲ့ယောဂဖြစ်ဖို့အတွက်အခွင့်အရေးတွေရှိတဲ့ဟာတွေကိုဘာတွေလဲဆိုတာပေါ့နော်ဥမာဆိုပါစို့ဒီသွေးလိုယောဂရှိတဲ့လူတွေကဒီမှန်ညာရောက်ဖို့အတွက်ဖြစ်ဖို့ယောဂဖြစ်ဖို့တော်တော်ကိုအခွင့်အရေးများပါတယ်ဒါကြောင့်မလို့ဒီသွေးတို့မဖြစ်အောင်လို့အူဆုံးသွေးတို့မဖြစ်အောင်မလုပ်လို့ရမလဲနောက်တစ်ခါသွေးတို့ယောဂဖြစ်လာတဲ့ဒီသွေးတို့ယောဂသွေးပေါင်ခြင်းကိုချိန်ဖို့အတွက်လုပ်လို့ရတဲ့ဟာတွေလုပ်ပေးခြင်းအဖြစ်လဲဒီမှန်ညာနှလုံးမကဘူးပေါ့เนาะမှန်ညာရောမှန်ညာဟိုပါအကျိုးရှိတယ်ဆိုတဲ့ဟာမျိုးတွေပေါ့ကျွန်တော်အားတွေကိုဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီသွေးတို့ရှိတဲ့သူတွေမှာပိုဖြစ်နိုင်တယ်လို့ပေါ့เนาะဖြစ်လာဖို့အတွက်ဒီ risk factor ပေါ့အန္တရာယ်ကြီးနိုင်တဲ့သူတွေဆိုလို့ရှိရင်နောက်ထပ်ပေါ့ဆရာပါတွေကိုထောက်ပြမယ
်ဟုတ်ကဲ့ဆိုအဲ့တော့ကျွန်တော်ဒီ risk factor ပေါ့เนาะဖြစ်ဖို့မှန်ညာရောနေတဲ့ယောဂဖြစ်ဖို့အတွက်အခြေအနေတန်ဆင်းပြည့်တဲ့အခြေအနေတွေကိုကျွန်တော်ဆွေးနွေးကြပါအဲ့တော့သွေးတိုးယောဂတစ်ခုပေါ့နော်သွေးတိုးယောဂရှိတဲ့လူတွေကမှန်ညာရောနေတဲ့ယောဂခံစားနိုင်တယ်လို့ပဲကျွန်တော်တို့ဒီလှုပ်ရှားမှုနည်းတဲ့လူတွေလှုပ်ရှားမှုနည်းတဲ့လူတွေမှာလည်းဒီမှန်ညာရောနေတဲ့ယောဂဖြစ်နိုင်ပါတယ်နောက်တစ်ခုကဒီပမာလို့ခေါ်တော့အဆီဓာတ်တွေများနေတာပေါ့နော်ကိုလက်စထရောတွေတက်နေတဲ့အာမျိုးအဆီဓာတ်တွေသွေးထဲမှာအဆီဓာတ်တွေတက်နေတဲ့အာမျို ပြီးတော့ဆေးကြောယောဂါမျိုးဒီမှာကျွန်တော်ဝါတဲ့ဟာတွေကဝါတဲ့လူတွေကတော့မှ overweight မဟုတ် obesity ပေါ့ဒီဝါတဲ့လူတွေတော့မှဒီမှန်ညာချိဖို့အတွက်ကိုမှန်ညာယောဖို့အတွက်ကိုယောဂါခံစားဖို့အတွက်အခွင့်အရေးသူတို့မှပုံများနေပါတယ်ဆိုတော့ဒီကျွန်တော်ခေါ်ဒီ risk factor ပေါ့နော်အဲဒီတို့ဆေးကြော cholesterol high cholesterol နဲ့ဝါတဲ့ယောဝါတဲ့ချင်းတွေပေါ့နော်လူဝါတဲ့ချင်းတွေရယ်ပြီးတော့ဒီထောက်ရှားမှုနည်းတာရယ်ပေါ့နော်အဲ့ဒါတွေကအဲ့လိုလူတွေကပို့ပြီးတော့ဒီနွမ်းညံရောဂါဖြစ်ဖို့အတွက်ကို chip သူခံစားဖို့အတွက်သူတို့တွေကတော်တော်ကိုခွင့်လေးများတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကပြောတဲ့ယောဂါတွေကလည်းတစ်ခုဆက်ဆက်နေတတ်တာပေါ့နော်သွေးတို့ဆီးတို့အစီများထောက်ရှားမှုနည်းအဲ့ဒီတော့ဒီနေရာမှာဆရာကြီးကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တယ်ဒီအရက်ကြောင့်လည်းဖြစ်နိုင်တာပါတဲ့ခါကျတော့အရက်တောက်တဲ့သူတွေကိုရောဆရာဘယ်လောက်နေထားအန္တရာယ်ရှိတယ်လို့ပြောခြင်းလဲ
Oh yes အရက်တောက်တာလည်းအရက်တောက်တာထုတဲ့နယ်ဟိုမှာဒီမှန်ညာရုံနေတဲ့ယောဂဖြစ်နိုင်ပါတယ်ကျွန်တော်ခေါ်တော့ alcohol related dementia ပေါ့အဲ့ဒါဖြစ်ဆိုတော့အရက်တောက်တာတစ်ခုနဲ့စီးကြိုသွေးတိုးမရှိဘဲနဲ့တော့မှအရက်တောက်တာတစ်ခုနဲ့ကိုမှန်ညာရုံနေတဲ့ယောဂခံစားမှုအခုရှိပါတယ်ပေါ့နော်ဒါမှမဟုတ်ဒီအရက်ကမကောင်းတဲ့အခါမှာတော့ဒီမှန်ညာဖြိခဲ့တဲ့ဟာလည်းတစ်ခုအပါဝင်ပေါ့နော်ဆိုတော့ညာအရက်ကတော့ဒါမှမဟုတ်ကိုယ်မှန်ညာကိုမဖြိခဲ့ခြင်းဘူးဆိုရင်တော့လုံးဝမတော့တာကောင်းပါတယ်တကယ်လို့လုံးဝမတော့နိုင်ဘူးကောင်ဆိုရင်တော့မှရန်ခဏခဏမတော့ဖို့နဲ့အများကြီးမတော့ဖို့ရေးကြည့်ရပေါ့ပြောပြောပြောရဲဆိုတော့ဒီအရက်ကိုနေတန်းလို့တောက်ပြီးတော့တောက်တဲ့အခါလည်းအများဆုံးတဲ့လူတွေကတော့အနည်းနဲ့အမြန်မှန်ညာဖြိခဲ့ဖို့ကတော့အခွင့်အရေးအများများပါတယ်
โอเคဆယ်ဒီနေ့မှာဆက်ဆက်နေတာတခုကတော့အရင်နဲ့တွေ့တာကဆေးလိပ်ပေါ့နော်အဲ့ဒီနေထောင်ဘယ်လိုရှိလဲဆရာကြီ
း Yeah သူကဆေးလိပ်တော့တာအရင်တော့တော့တော့မဆိုးဘူးပေါ့နော်ဒီအထူးဖြင့်မှတ်ဉာဏ်ကိုထိခိုက်တဲ့နေရာမှာတော့ဒါပေမဲ့ကျွန်တော်တို့ယူဆတော့ဆေးလိပ်တော့ခြင်းအပြင်ဒီ atherosclerosis ဆိုတဲ့ဒီသွေးကြောတွေမှာအဆီဓာတ်တွေများပြီးတော့သွေးကြောကျင့်တဲ့ရောဂါမျိုးဖြစ်စေတဲ့အခါကျတော့ဒါမှမဟုတ်ဆေးလိပ်တော့တဲ့လူတွေမှာဒီနှလုံးရောဂါအဖြစ်များသလိုပဲဒီဘာဖြစ်ဆိုတော့နှလုံးရောဂါဖြစ်တယ်ဆိုတော့လည်းဒီနှလုံးကိုဒီသွေးတွေပို့ပေးနေတဲ့သွေးကြောလေးတွေကျင်းလာတဲ့အကြောင်းမလို့ဒီကျွန်တော်တို့ခေါ်တဲ့ coronary artery disease ပေါ့အဲအကြောင်းမလို့ဆယ်တောက်တဲ့လူတွေမှာဒီ heart attack တို့ရတဲ့သဘောမျိုးပဲဒီနှလုံးကိုသွားနေတဲ့သွေးကြောလေးတွေမှာလည်းတို့ကကျင်းနေကြမလို့ဒီမှတ်ဉာဏ်ဟောပါတို့ထိခိုက်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ smoking ဒီ yes ဆယ်တောက်တာလည်းဒီမှတ်ဉာဏ်တို့တော့မကောင်းပါဘူးအဲ့တော့ဆယ်လေးမတောက်ဘူးဆယ်တောက်တဲ့လူတွေဆယ်လေးရရလိုက်တာမျိုးရတဲ့လူတွေရက်ကိုဖြတ်တာမျိုးကတော့တဲ့ရင်မျက်ညာအားနည်းတဲ့ယောဂဖြစ်ဖို့အတွက်ခွင့်ရနေဝါတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့အရက်နဲ့ပတ်သက်ပြီးပြောတော့ကဒီအိတ်ဓာတ်ကိုထိခိုက်စေနိုင်တယ်ပေါ့နော်အဲ့ဒါကနေမှတဆင့်အိတ်ဓာတ်ရဲ့တာဝန်တစ်ခုဖြစ်တဲ့အိတ်ချိန်မှာဒီမျက်ညာစုဆောင်းတာကိုထိခိုက်ပြီးတော့မျက်ညာကျစေတယ်လို့ပြောခဲ့ပြီးတော့အိတ်ဆက်တာကရောဆရာကြီးဟိုအရက်မတော့ပဲအိတ်ဆက်တဲ့ပြဿနာရှိတဲ့သူတွေအတွက်ကဘယ်လိုအနေထားရှိလဲဆရာ
ဟုတ်ကဲ့ဒီကျွန်တော်တို့ထင်တာကအဲ့တဲ့အချိန်မှာအုံနှောက်ကအလုံးမလုံးဘူးအုံနှောက်ကနားနေတယ်ဆိုပြီးထင်ကြပါတယ်ဒါပေမဲ့အုံနှောက်ကျွန်တော်အုံနှောက်ကအရင်ဆန်းကျင်ပါတယ်အုံနှောက်ကတကယ်စိတ်ယုံ24နာရီခုံပေါင်းနေတဲ့စိတ်ယုံလိုပါပဲသူကကျွန်တော်ကအိတ်နေတဲ့အချိန်မှာတော့မှကျွန်တော်တို့လူကမတွေးနေဘူးဆိုရင်တော့မှအိတ်နေတဲ့အချိန်မှာဒီအုံနှောက်ကနေပြီးတော့မှနေ့လယ်ဘက်မှာကျွန်တော်တို့ပြစ်ကြုံခဲ့တဲ့အမှန်ဉာဏ်တွေသူကပြန်ပြီးတော့အလုံးလုံးပြီးတော့ဘယ်နေရာမှာအဲ့ဒီအနည်းလေအမှန်ဉာဏ်တွေကိုဘယ်မှာပြန်ပြီးတော့သိသိရမလဲဆိုတဲ့အလုံးမျိုးကိုသူတို့ကလုပ်နေတာပေါ့နော်ဆိုတော့အဲ့တော့တည်ရေးကောင်းကောင်းမဝါတဲ့လူတွေသို့မဟုတ်လဲကျွန်တော်ဗမာလူမျိုးတွေသိသိမထားမိကြတော့ sleep apnea ပေါ့အဲ့နေတဲ့အချိန်မှာအသက်ရှူကောင်းကောင်းမဝါတဲ့ဟာမျိုးတွေယောဂါရှိတဲ့လူတွေပေါ့ sleep apnea ရှိတဲ့လူတွေမှာအမှန်ဉာဏ်ပို့ပြီးတော့အဲ့ဒီအမှန်ဉာဏ်အားနေတဲ့ယောဂါမျိုးဖြစ်နိုင်တာပေါ့ဆိုတော့အိတ်တာအရင်အရေးကြီးပါတယ်ဆိုတော့အရေးမဝါတဲ့လူတွေအဲ့အဆက်တဲ့နေရာမှာယောဂါရရှိတဲ့လူမျိုးတွေဟာဒီအုံနောက်မှန်ညာယောနေတဲ့ခံယူနေတာခံစားဖို့သူတို့တော့အခွင့်အရေးတော်တော်များပါတယ
်ဟုတ်ကဲ့ဆီစီမြိုင်တင်ပါတယ်တက်တာမျိုးမျိုးရှိ
တက်ကြီးမှန်ညာယောယောဂါဖြစ်ဖို့အန္တရာယ်ရှိသူတွေရှော့ချနိုင်ဖို့ကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနောက်ဆက်ကြည့်ရှုခဲ့ကြရတာပါအခုတခါတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်ဒေသကသတင်းလွှာအစီအစဉ်ပါရခိုင်သတင်းတော်စစ်ကြောရေးစစ်ခံနေရတာရှမ်းမြောက်တစ်တုံညာနှစ်ခွန်စစ်စေးမှာ KIO ကချင်တက်နဲ့ CNF ချင်းတက်ပါလာတာရှမ်းမြောက်စစ်ပွဲတဲ့အရသာတည်ကြရတာနဲ့ကရင်ဘက်မှာလည်းစစ်ကောင်စီတက်ကြဆုံမှုတချို့ရှိခဲ့တာတွေပါဝင်
တိုင်းရင်ဒေသကသတင်းတွေကိုပြောထားပါတယ်။ဒီစီစဉ်ကတော့ FEVR လို့သူကခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတော်ဝန်ထမ်းသားအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ဖန်စီခံထားတဲ့ Development Media Group DMG ရဲ့သတင်းထောက်ကိုထပ်အောင်ကိုဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံထားပြီးတဲ့နောက်စစ်ကြောရေးမှစစ်ဆေးခံနေရပါတယ်ရှမ်းမြောက်ပိန်းနီမြို့နယ်ကကြောင်ခမ်းစစ်ဆောင်စခန်းဝင်းနယ်ကိုလက်နက်ကြီးကြီးကြားခဲ့လို့စစ်ဆောင်အမျိုးသားတယောက်ပြေးဆုံးပြီးအမျိုးသမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပါတယ်သတင်းလွှာတွေထဲမှာတော့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့တစ်တုံများနှစ်ခုစစ်စင်ရေးအကြောင်းနဲ့ကချင်ဘက်ကစခန်းသိမ်းတိုက်ပွဲတွေအကြောင်းကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါဖန်စီခံနေရတဲ့ Development Media Group DMG သတင်းထောက်ကိုထက်အောင်ကိုစစ်ကောင်စီကဆက်သွယ်ရေးဥပဒေပုံမှန်65နဲ့ရုံးထုတ်ရမှန်ယူပြီးစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ကခေါ်ဆောင်သွားပြီးနောက်မိသားစုနဲ့အဆက်အသွယ်မရဖြစ်နေလို့စိုးရိမ်နေကြပါတယ်ကိုထက်အောင်ဟာအောက်တိုဘာလ29ရက်နေ့သတင်းကြော်လပ်ပြည့်နေ့မှာစစ်တွေမျိုးဝင်းကပါကွင်းမှာသတင်းဓာတ်ပုံယူနေတုန်းဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။ကိုထက်အောင်ဟာကြောင်းတစ်ဖက်နဲ့အလွတ်လုံနေရသူဖြစ်ပြီးသူနဲ့အဆက်အသွယ်ပြတ်နေတဲ့အတွက်စိုးရိမ်နေကြတယ်လို့အမဖြစ်သူကပြောပါတယ်။ကိုထက်အောင်ကိုဖမ်းဆီးပြီးနောက်စစ်တွေမျိုးမှာရှိတဲ့ DMG သတင်းရုံးခန်းကိုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းပြီးကင်မရာတွေနဲ့ကွန်ပျူတာတွေကိုလည်းသိမ်းယူသွားတယ်လို့ညဆောင်ဖြစ်သူကိုစိုးဝင်းအောင်ကိုလည်းဖမ်းဆီးပြီးယုံကိုပါချိတ်ပိတ်သွားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတိန်နေမြို့နယ်အတွင်းငေးနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲ9ရက်မြောက်နေ့မှာစစ်ဘေးရှောင်တွေခိုးလုံနေတဲ့ကြောင်ခမ်းဖုံးကြီးကျောင်းတိုက်တဲ့လက်နက်ကြီးကြလို့စစ်ဘေးရှောင်တွေတေကြီးဒဏ်ရာရမှုရှိခဲ့ပါတယ်အောက်တိုဘာလ31ရက်နေ့ကဖြစ်ပွားခဲ့တာပါကြောင်ခမ်းစစ်ရှောင်စခန်းဝင်းထဲကိုလက်နက်ကြီးနှစ်ကြိမ်ကျခဲ့ပြီးတလုံးပေါက်ကွဲခဲ့လို့အသက်30အရွယ်စစ်ရှောင်အမျိုးသားတစ်ယောက်သေဆုံးကအမျိုးသမီးနှစ်ယောက်ဒဏ်ရာရခဲ့ပါတယ်ကျန်တဲ့လက်နက်ကြီးနောက်တလုံးကလည်းမပေါက်ကွဲသေးလို့ဒေသခံစိုးရိမ်နေကြပါတယ်ညီနောင်မဟာမိတ်သုံးဖွဲ့က2029စစ်စင်ရေးကြီးညာပြီးနောက်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြင်းထန်နေပါတယ်သတင်းလွှာတဲ့အပြည့်စုံနားဆင်ရဖို့ရှိပါတယ်
ရှမ်းပြည်မြောက်ပိုင်းမှာထိုးစစ်ဆင်နေတဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့1027စစ်စီရေးနဲ့အတူစစ်ရေးနိုင်ငံရေးမှာမိမိတို့တော်လှန်ရေးအင်အားစုတွေအနေနဲ့ဟန်ချက်ညီညီတိုက်ပွဲဆင်နွှဲကြဖို့ချင်းအမျိုးသားတပ်ဦး CNF ကတိုက်တွန်းတောင်းဆိုလိုက်ပါတယ် CNF အနေနဲ့ညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့ကိုကန်တပ် MNDAA တအန်းတပ် TNLA နဲ့ရခိုင်တပ်တော် EE တို့ရဲ့စစ်ကောင်စီနဲ့ပြည်သူစစ်တပ်ဖွဲ့တွေကိုတိုက်ခိုက်ချေမုန်းဖို့ရွေးချက်နဲ့မဟာပြူဟာမြောက်1027စစ်စင်ရေးဖော်ဆောင်မှုအပေါ်ထောက်ခံကြိုဆိုတယ်လို့အော်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ပြီးပြည်သူတွေလိုလားတဲ့နိုင်ငံရေးစနစ်နဲ့တိုင်းပြည်ကိုတည်ဆောက်ဖို့သမိုင်းမှာမကြုံဖူးတဲ့နိုင်ငံရေးအခွင့်ကောင်းတွေရရှိတာဖြစ်လို့အမိယဆုတ်ကိုင်းပြီးညီနောင်သုံးခွဲနဲ့ဟန်ချက်ညီညီတိုက်ပွဲဆင်နွှဲကြဖို့လိုအပ်တယ်လို့ CNF CNA ကဆိုပါတယ်
ကချင်ပြည်နယ်မြစ်ချနာပေါ်မှာလမ်းမပေါ်မှာရှိပြီးစစ်ရေးအရာအရေးပါတဲ့စစ်ကောင်စီရဲ့ဂန်တောင်ရန်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ရခိုင်တပ်တော် AA တို့ကအောက်တိုဘာလ31ရက်နေ့ကသိမ်းပိုက်နိုင်ခဲ့တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ်စခန်းသိမ်းတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ကဂန်တောင်ရန်စခန်းကုန်းအပအဝင်အနီးနားရှိကြီးရွာတွေထဲနိုဝင်ဘာလ1ရက်နေ့အထိလက်နက်ကြီးအပြင်လေချောင်းကနေပါပြစ်ခတ်တိုက်ခိုက်နေတယ်လို့ဘူမူကြီးနော်ဘူးကပြောပါတယ်ဒါအပြင်အောက်တိုဘာလ30ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်ရှိစစ်ကောင်စီတပ်ရဲ့အရေးပါသောတပ်စခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIO KIA ကပြောပါတယ်
က Kayin Bine Jain Sekji Mune, Jack Domune, Quet a Dream Pipwa Kere, Type Warima, Sikonsi Paka, Tikai Ti So Mumia Babi, a Yata Deole, Atakana Yare, Lu, a two Sissi, a Puet Esso Giga, Autobala Tonsay Anima Topian Kevare, Kenu Damha Chow Nemi, Jain Sekji Mune, Jack Domune, Quet Ego, Sikonsi, Sikon To Mio Lalu, Autobala Nasali and Niga Sabi, Kaye Amuda Lumia Yetamaro KNLE, a two Sissi, a Puet Esso. OG, Eawari inga suru aja, taipuwe li satai piepua keda ba, taipuwe ma sikongsi tapega seyao ti zombi, kamaya tonga shitaka bomu, winye tongba win siyao tanya yashi ketalu, dola nyeye boneo tikai tanya yashi kebare.
Kaya kareni bine lueko miuma, sikongsi leaukan, wentan sishaunriku, kaba sana yeka season WFP ga, sana yeka taupan pehmuku yesain laibare. Talago, when we jet the thing that down at Te Yashide, when Tansi B. Shawnego, WFB Ga, Topan B. Murigo, yes, sign like Alu, Lego Muga, Jong Siama, Mami Ga, Piobare, a cool name, Milama, Topan Mugu, now so ya Kebi, a cool chain team, Mayaro, Bulu, Subare, Sikonsi Leo Kan, when Tanri Apien, INGO, NGO, Puesi Riga, when Tanrile, WFB, Topan Muri, Mayaro, Bulu, Subare, Dabien, Lego Muboga, Taman, Sishon, Bidurile, Lansin, Topan Mu, Mayaro, Nala da Jimbe Yaro Relu Subare, WFB Ga, Sishauriko, San Sisa, Galapene, Galeria Dre Ahara Moni, Topan Beda, Pibare.
A cool set below the dinner, a good in Sapido Maba, Titonia Nikon Sissin, you go Saturn like day, Autobalan Nesekone Yeniani, Nuimbalan Nayeni at tea, Nina Mohammed don't when a second seat that do a jar, type worried in terms of a salad tip one a bee, second see a desk can we go less a let thing by Yashini Delu, Nina Mohammed don't play up your body, Nibian Achini Guroj, my Amyani didn't set be tabari, Titonia Nikon Sissin, you Saturn Zinga Sabi, Leshi at chain tea, now two, they need. Mogo, Lashu, Chishuin on air, Mongo Munari, Tim, Masakan, they type where we go, Salalu sound need, Lunina Mohammed, don't pick up your body. Sakabo, she said, Nibago, then you turn and be lulle sobari. Did the young Nikon Sissin, you look sound yarane, but the bro, DNL, the Rinep, and I eat our gun, do dear Bumuji, my eye joga.
ที่ก็เราสามารถที่จะไปกันได้ยอดที่เรื่องที่เราประสบจะแข่งกันใช่ไหมอาจจะมีที่เราไปดูแบบจะจองจะจองว่าเราจะมีอะไรมีทุกสิ่งที่เราดูแลมาทุกที่ก็เราดีดีละออนไลน์ลองจะมีแบบว่าที่มีอะไรมาชี้จ้าเลยที่คุณทุกที่ก็เราเล็กที่ใช้มือว่าอาชีพจ้าเลยบ้างนะอาวุธที่มีสองยันเนี่ยมันก็จะดีเนี่ยที่เชื่อมเนี่ยมาแต่อาวุธมือสองยันเนี่ยมันก็จะ
ကလန်ကိုထင်းတဲ့စခန်းနဲ့ဖြစ်ပါတယ်အဲဒီလိုလဲဒီလိုလဲပြောခါကြတဲ့စခန်းတို့ပြောလို့ရပါတယ်ဟိုနောက်ဖို့တို့ပါကြောင်ပက်တုတ်ကိုပြတ်သွားတဲ့လမ်းခွဲလည်းဖြစ်ပါတယ်ဆိုတော့တို့တော့တော်လည်းအင်္ဂလာရေးကြီးတဲ့နေရာဖြစ်ပါတယ်ကန်အောင်ရန်စခန်းအပါဝင်ရှမ်းပြည်နယ်မြောက်ပိုင်းမန္တလေးမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတစ်ခုကိုလည်းတင်ပိုင်နိုင် ဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာ
ကျွန်မတို့လုံးပြပုံအတိနိပါဖြစ်နေတဲ့ထန်တလောင်မြို့ကိုပြန်လဲထိန်းချုပ်ပြီးလို့စစ်ကောင်စီပြောဆိုမှုဟာဝါရဖြန့်သတင်းလိမ်လည်မှုတာဖြစ်ပြီးနှစ်ဖက်တပ်ဖွဲ့တွေကလည်းငကူအတိုင်းနေရာယူထားကြတယ်လို့ချင်းမြူသားတအူစီအန်အက်ဖ်စီအန်အေပြောဆိုခွင့်ရှိသူစလိုက်ချက်နေကပြောပါတယ်ပုံရှိတာကအပတ်၃ပတ်လောက်ရှိပြီပေါ့နော်ဒီနေရာကတုံးလေးရမှာထားတယ်လို့ကျွန်တော်တို့လည်းတုံးလေးရမှာထားပါတယ်
ာဖြစ်ပါတယ်အဲဒါကြောင့်သူတို့ကအဲ့ဒီလိုမျိုးနဲ့ရမ်းတမ်းပြီးတော့ရောရောင်ပြီးတော့လုပ်နေတာဖြစ်ပါတယ
်ထန္တလာမြို့မှာ2021ခုနှစ်စက်တင်ဘာလကစပြီးစစ်တပ်ရဲ့ချင်းကကွေတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပြီးစစ်ကောင်စီကအကြိမ်ကြိမ်မီးရှို့ခဲ့တာကြောင့်တမျိုးလုံးနီးပါးမီးလောင်ပြာကျခဲ့ပြီးနောက်ပြည်သူတွေကအိန္ဒိယနဲ့နယ်စပ်ဖက်ကိုထွက်ပြေးသိမ်းရှောင်ခဲ့ကြရပါတယ်အခုလက်ရှိထန္တလာမြို့ထဲမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကကွေတပ်ဖွဲ့တွေပဲရှိကြပြီးမကြာခဏပစ်ခတ်မှုတွေဖြစ်ပွားနေပါတယ်ခင်ဗျာ
အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါ
ဖန်းစီခံနေရတဲ့ Development Media Group DMG တရင်6ကိုထပ်အောင်ကိုစတဲ့ရေးဥပဒေပုံမှန်နဲ့တရားစွဲခံထားရပြီးတဲ့နောက်စစ်ကြောရေးမှစစ်ဆေးခံနေရပါတယ်ရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်ကကြောင်းခမ်းစစ်ဆောင်စခန်းဝင်းနဲ့ကိုလက်နက်ကြီးကျခဲ့လို့စစ်ဆောင်အမျိုးသားတယောက်တည်ဆုံးပြီးအမျိုးသမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပါတယ်
တော်ရရှင်တွေခုနားဆင်နေခဲ့ကြတာကတော့နယ်စပ်ဒီတာကတိုင်းသာသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ရှမ်းမြောက်စစ်စင်ရတဲ့ကချင်နဲ့ချင်းတက်ပါလာတာပါဝင်တိုင်းရင်းသတင်းလောက်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ချက်တာရင်းညအစီအစဉ်လေးဆုံးမသက်ခင်သတင်းချင်းရုပ်ကိုမဆင်မြတ်မှုပြပြပေးပါအောင်ခင်ဗျာ။
ဂါဇာကမ်းမြောက်ဒေသတောင်ပိုင်းရာဖာနယ်စပ်ဂိတ်ကနေနိုင်ငံသားသားနဲ့နိုင်ငံသားပတ်စပို့နိုင်ငံကူးလိုက်မှတ်ကိုင်ဆောင်ထားသူပါလက်စတိုင်းတွေဒီကနေ့ကြာသပတေးနေ့မှာလေအီဂျစ်နိုင်ငံဘက်ကိုထွက်ခွာသွားနေပါတယ်။အစ္စရေးအီဂျစ်နဲ့ဟမားစ်ဆက်သွေးကြောအဖွဲ့တို့ဂျားဝင်နှိပေးတဲ့ဒီကတ္တာနိုင်ငံတို့ဂျားမှာရထားတဲ့သဘောတူညီမှုအရနိုင်ငံသားတွေနဲ့ပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့ပါလက်စတိုင်းတချို့ဂါဇာဒေသကနေထွက်ခွာနေကြတာပါ။အမေရိကန်နိုင်ငံသား400လောက်နဲ့သူတို့ရဲ့မိသားစုတွေကိုဘဲလွရကဲထုတ်နိုင်ဖို့ကြိုးစားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောထားပါတယ်။ဘတ်စကားနှစ်စီးစာနိုင်ငံသားပတ်စပို့ကန်ဆောင်ထားသူတွေအီဂျစ်နိုင်ငံဘက်ကိုဒီကနေ့သွားနိုင်ခဲ့တယ်လို့ပါလက်စတိုင်းနယ်စပ်ဖြတ်ကျော်ရေးဆိုင်ရာဌာနက AFP သတင်းဌာနကိုပြောခဲ့ပါတယ်။အစ္စရေးတို့တိုက်ခိုက်ခဲ့တယ်လို့ဝန်ခံထားတဲ့ဂျလာဘီယာဒုက္ခသည်စခန်းတိုက်ခိုက်မှုမှာတော့ပါလက်စတိုင်း195ယောက်ထက်မနည်းသေဆုံးတယ်လို့ဟာမတ်စ်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုဟာဆေးရသွေးမှုမြောက်နိုင်တယ်လို့လူခွေရေးဆိုင်ရာကုလသမဂ္ဂအရာရှိတွေကပြောကြားထားပါတယ်။ဟာမတ်စ်သွေးကြွအဖွဲ့ကိုအပြုတ်ချေမုန်းမယ်ဆိုပြီးကြေညာထားတဲ့အစ္စရေးဘက်ကတော့ပါလက်စတိုင်းဒေသတွေအပေါ်တိုက်ခိုက်မှုတွေကိုဒီနေ့မှလည်းဆက်ပြီးတော့လုပ်နေပါတယ်။အစ္စရေးဂျော်ဒန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကိုတွားရောက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ရဲ့အရှိအလေပိုင်းနဲ့အာရှခရီးစဉ်ဒီကနေ့စတင်ပါတယ်။ဂါဇာဒေသတွေကအစ္စရေး1400ထက်မနည်းသေဆုံးခဲ့ရတဲ့ဟာမတ်စ်စစ်သွေးကြွရဲ့တိုက်ခိုက်ခံရမှုဖြစ်ပြီးနောက်ပိုင်းမှာအမေရိကန်နိုင်ငံသားဝင်ကြီးဒုတိယအကြိမ်မြောက်အစ္စရေးနိုင်ငံကိုတွားရောက်နေတာပါ။တယ်လဗီဗ်မြို့မှာအစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့ဂါဇာအရေးကိုအရင်ဆုံးဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေအများဆုံးရပ်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုတရုတ်နိုင်ငံကအနီးကပ်လေ့လာနေရတဲ့အတူတိုက်ခိုက်နေတဲ့အဖွဲ့အားလုံးကိုအများဆုံးအပြစ်ခတ်ရပ်ဖို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ဘေကျင်းမြို့တော်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မွေအခုလိုသတင်းအကျဉ်းချုပ်ပြီးမှာတော့ဒီညကျသာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဂျက်စတင်တွေ့လို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလည်းအေးဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has